ဟုတ်ကဲ့မန္တလေး NLD တိုင်းဥက္ကဋ္ဌဦးသိန်းအောင်ဦးဆောင်တဲ့အနောက်တောင်မြို့နယ် NLD လူငယ်တွေနဲ့အမျိုးသမီးအဖွဲ့ဝင်တွေကနာမကျန်းဖြစ်နေတဲ့ NLD အဖွဲ့ဝင်တွေကိုဒီနေ့မနေ့ပိုင်းကကူညီထောက်ပံ့ပေးခဲ့တဲ့အကြောင်းတိုင်းစီရင်ရေးတာဝန်ခံဦးမျိုးနိုင်ကပြောပြရမှာ
အင်းကတော့ကျွန်တော်တို့နောက်တောင်မြို့နယ်စီအဖွဲ့ဝင်တွေကအကျုံးစုံကြီးချက်ထားတာပေါ့နော်ကြာပြီပေါ့အဲကျွန်တော်တို့လည်းဒီဘက်မှာလည်းနိုင်ငံရေးလုပ်တွေတုံနေတဲ့ခါကျတော့သူစီလည်းမရောက်ဖြစ်ဘူးနောက်ဒီမတိတွေ့ရလဲကြာနေတော့ဒီမှာရေးကြီးကြီးပေါ့နော်ကျွန်တော်တို့သာပြီးတော့သူတဲ့အဲဘဝမဲ့ဟိုပါပေါ့နော်အားပြီးစားစားတော့အဲ့ဒါလေးချေးရင်းနဲ့သူ့မိသားစုကိုသွားတွေ့ရပေါ့နော်ကျွန်တော်တို့ဒီနေ့တွေ့တာကနှစ်ဦးတွေ့ရတယ်ခါကျုံးစုံရဲ့ဥပွားတယ်နန်းတော်ကျွန်းရောကျွန်တော်တို့ NLD ဖွဲ့ဝင်သားတယ်သူကဟိုပါပေါ့ဒီပြတ်တာပြီးတော့ဈေးမကြီးအကောင်းနဲ့ခုတော့သူကတော်တော်ကြီးပြန်ဇလန်ထနေဒါမှသူကတော့ဟိုတချမ်းဆွေးနေတော့
မင်းကုန်းခေါင်းဆောင်အနိနန်းတော်ကျွန်းရွာက NLD အဖွဲ့ဝင်ဥပွားကိုလူနာသွားမေးတဲ့အခါအဲ့ဒီဒေသမှာရှိတဲ့တောင်သူတွေရဲ့အခက်အခဲအချို့ကိုသိခဲ့ရတယ်လို့လည်းသူကပြောပါတယ်။ဒါပြင်ဆင်းရဲတဲ့နိုင်ငံရေးအကျဉ်းသားတယောက်ရဲ့မိသားစုကိုလည်းကူညီထောက်ပံ့ငွေပေးတယ်လို့ဦးမျိုးနိုင်ကပြောပါတယ်။
ပုံရင်းလွင်ဆိုတာမန္တလေးဥပဒေမှာကြာနေတယ်၁၂မိနစ်လေ။သူတကတက်ပြီးတော့သူ့မိသားစုကိုသူထောက်ပံ့နေဆက်သွားပေးတယ်။သူဇနီးနဲ့ကိုယ်တိုင်တွေ့ရတယ်အဲ့ဒီအရေးကြီးမှမိသားစုတွေနဲ့သူကျွန်တော်တို့ကပြင်းလို့မဟုတ်ဘူးတောက်ပန့်ကြီးပြေးုံနဲ့မဟုတ်သုံးနဲ့စကားသမီးပေါ်ပြီးတော့အမှုတွေနဲ့ပတ်သက်တဲ့အားတွေပါကျွန်တော်တို့ခုနောက်တောင်းကြံပေါက်တာပေါ့ငယ်ကျင်းသားတွေရဲ့အမှုတွေပါပတ်သက်ပြီးတော့ကျွန်တော်နောက်ပိုင်းပို့ပြီးတော့ဆက်ဆက်ပြီးတော့လုံးလို့ရအောင်ဒီပါကျွန်တော်တို့မေးလာရတာပေါ့နော
် NLD အဖွဲ့ဝင်အချင်းချင်းအခုလိုကူညီထောက်ပံ့နေတာနဲ့ပတ်သက်လို့နိုင်ငံရေးအရအင်မတန်အရေးပါပြီးပါတီအတွက်အကျိုးကျေးဇူးတွေအများကြီးရတယ်လို့ဦးမျိုးနိုင်ကဆက်ပြောပါတယ်
ကတော့ဒါတီးပြလိုက်တဲ့အခါကျတော့စဲမှုတွေပါပေါ့သူတို့မိသားစုတွေရဲ့ဘဝကြည့်တယ်လို့တောင်ငမားတွေရဲ့ဘဝတွေကျွန်တော်တို့တကယ်လက်တွေ့ကြကြသိရတာပေါ့နော်ဒီကျိုးသိမ်းမှုတွေကျွန်တော်တို့ကတော့ရတာနောက်ပြီးတော့ကျွန်တော်တို့ပေးတဲ့ငွေရတယ်တကယ်တမ်းကြည့်ရောက်တဲ့ပမာဏမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ကစိတ်ဓာတ်ပုံအားနဲ့ဖြစ်ဖြစ်မတက်တဲ့သဘောထားတာပေါ့
မန္တလေးတိုင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေဟာဒေါက်ဆန်းစုကြည်လွတ်မြောက်လာပြီးနောက်ပိုင်းမှာနိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးသွေးလူတန်းကြီးပညာရေးနဲ့ပတ်သက်လို့ကလေးတွေကိုထောက်ပံ့ဖြစ်စည်းတွေပေးရတဲ့ဂျမမာရေးနဲ့ပတ်သက်တဲ့ကူညီဆောင်ရှောက်ရေးစတဲ့လူမှုရေးလုပ်ငန်းတွေကိုပုံစံမျိုးမျိုးနဲ့လုပ်ကင်လာတာတွေ့ရပါတယ်ခင်ဗျာ။